ဟုတ်ကဲ့ရွေးကောက်ပွဲကာလကိုစလဲလောင်းတွေရဲ့အတုံးစရိတ်ကိုတတ်မှတ်ထားတဲ့ငွေကျပ်300,000ထက်မကျော်ရဘူးဆိုတဲ့စည်းကမ်းချက်နဲ့ပတ်သက်ပြီးတော့ပေါ့လေ NLT ပါတီဘက်ကကိုစလဲလောင်းအတုံးစရိတ်တွေနဲ့ပတ်သက်ပြီးတော့ဘလို့ပြင်ဆင်နေပါပြီလဲရှင
်ရွေးကောက်ပွဲဥပဒေရဆိုလို့ရှိရင်ရွေးကောက်ပွဲပြီးလို့တစ်လအတွင်းပေါ့ကျွန်တော်တို့ကိုစလဲတွေရဲ့အတုံးစရိတ်တွေတင်ရမယ်အခုကျွန်တော်တို့ရှိကကိုစလဲတွေကရွေးကောက်ပွဲအတုံးစရိတ်တွေစပြင်ဆင်နေပါပြီပြင်ဆင်ရတဲ့အခါမှာသူတို့ကိုယ့်အကူပြင်တတ်လောက်တဲ့လူရဲ့လောက်တဲ့မလောက်တဲ့လူရှင်ကျွန်တော်တို့ကနာကျမောတိုင်းနဲ့ပြည်နဲ့ပြည်မောတင်းငံပြည်နဲ့တန်းချင်တဲ့လူတွေကကိုင်ကြီးပြီးတော့လုံနေတယ်အဲ့တော့သူရဲ့ဥပဒေရဆိုရင်300မကျော်ဘူးပေါ့အသုံးစရိတ်များဒါပေမဲ့ကျွန်တော်ကိုယ်စီတွေကတော့ပူကြမလို့ဗျပတ်စံတက်နေတဲ့လူကလက်ထောက်စားပဲရှိတော့ကျန်တဲ့လူအများစုက30 30အဲ့လောက်ပဲကုန်ကြမှာငွေ3လောက်ပို့မှာမပူဘူးဒါပေမဲ့ရှင်းရလောက်တာကိုတော့စိတ်ပူတယ်ဒါမှမဟုတ်ကျွန်တော်တို့ကနာကျကောနေမာတီတီမှာရှိတဲ့စီးရင်ငယ်ကြီးရောနဲ့တံမီပြီးတော့ပြန်စင်ကြပါပြီ
ဟုတ်ကဲ့ NLD ပါတီရဲ့ဥက္ကဋ္ဌဒေါံဆန်းစုကြည်ကလည်းဒီကိုစလေလောင်းအသုံးစရိတ်ကျပ်သိန်း100နီးပါးရှိနေတယ်ပေါ့နော်ကြော်နိုင်တဲ့သူတွေရှိရဲဆိုပြီးတော့3ပေးချက်ထုတ်ပြန်ထားတယ်လို့ပြောပါတယ်အဲ့ဒါဟုတ်ပါလားရှင
်ကျွန်တော်တို့နေပြည်တော်ကတွတ်တော်ကိုစလေဒီပေါ့တွတ်တော်တက်တဲ့ကိုစလေဒီတက်ပတ်သက်ပြီးတော့တို့တွေ့ဆုံပြီးတော့အများစုကပြန်ရေးခါလို့ဦးမြောက်ဦးမနာစကားတွေပြောရင်းနဲ့ကျုံလို့အသုံးစရိတ်တွေမေးတဲ့ခါမှာလူများစုကတော့50တောင်မကျော်ဘူး350တောင်မကျော်ဘူးသူကလည်းကျုံပြီးတော့ပြောထားတယ်350မကျော်ပါစေနဲ့လို့ပြောထားတဲ့ခါမှာတယောက်တော့ကတော့350ကျော်မဲ့သဘောရှိရဲ့အဲ့ဒါကိုသူက50ကျော်မလားဆိုတော့မကျင်တတ်ဘူ
းဟုတ်ကဲ့ရွေးကောက်ပွဲကာလမှာ NLD ပါတီအတွက်အမှုပညာရှင်တွေရဲ့မဲဆွယ်အသုံးစရိတ်တွေနဲ့ပတ်သက်လို့ရောဘယ်လိုပြောနိုင်မလဲရှင်ဒီအသုံးစရိတ်တွေကကိုယ်စလဲလောင်းအသုံးစရိတ်တွေထဲမှာပါသွားမလားရှင်ဘယ်လိုစီစဉ်ထားပါလဲရှင
်ဒီဥပဒေရဆိုလို့ရှိရင်မဲဆွယ်ဒီရွေးကာလမှာမဲကိုယ်စလဲလောင်းပေါ့ရွေးကောက်ဒီမှာမဲ့ကိုယ်စလဲလောင်းရဲ့အဲကိုယ်စလဲလောင်းရဲ့ရွေးကောက်ပွဲကိုယ်စလဲဒီကိုယ်တိုင်ကိုယ်ကျစိုက်ထုတ်တဲ့ငွေသာလင်းဒါကျင်းမှာပြရမှာဒီလူပြလာတွေကတော့သူတို့သဘောနဲ့သူတို့ဗိုလ်လန်တီးယားတွေဆိုတော့သူတို့ဘလော့ကုံတာလည်းကျွန်တော်မသိဘူးဘယ်လိုသွားတယ်လည်းကျွန်တော်မသိဘူးအဲတခွရောရှိတယ်ကျွန်တော်ဥက္ကဋ္ဌရဲ့ခီးစင်တွေရှိတယ်ဘူလိုရတယ်မှာတော့ဥမာဆိုပါတော့ဗျာဥက္ကဋ္ဌကရားပြည်နယ်ကိုသွားတယ်ကရားပြည်ကမှဇီနီယန်စိတ်ကားစိတ်ဗာညာအကုန်လုံးရှိတယ်အဲ့ဒါတွေကိုကျွန်တော်ဘဝတွက်ပြီးတော့ကရားပြည်ပြောတဲ့ကုန်ကျစရိတ်ကိုကရားပြည်နယ်မှာရှိတဲ့ကိုယ်စားလောင်းတွေကိုမျှပြီးတော့အဲ့တိုးထဲမှာဆင်းနေမှာထည့်လိုက်တယ်ဆိုတော့သုံးချက်ကတယောက်တည်းဆိုတော့အများကြီးဆိုမယ်အဲ့လိုကရားပြည်မှာကျွန်တော် 33 ယောက်ရှိတာကိုကိုယ်စားလောင်းကဘုရားတော်ဆိုတော့ဘာမှမတောင်းတာတော့တယောက်မှ2,000လောက်တောင်းမကြဘူးဆိုတော့သူတို့မှလည်းမူလာ300 300တောင်းမကျော်တဲ့ခါကျတော့ဒီဟာရဲ့ပြဿနာမျိုးဆိုတော့မဖြစ်ပါဘူ
းဟုတ်ကဲ့ဒီတော့ NLD ပါတီရဲ့ဥက္ကဋ္ဌဒေါံဆန်းစုကြည်ရဲ့ဒီမဲဆွယ်စည်းရုံးရေးခီးစဉ်တွေမှာခုနကပြောတဲ့ကိုယ်စားလှယ်လောင်းအသုံးစရိတ်ပေါ့လေကျပ်သိန်း100ထက်မကျော်အောင် NLD ပါတီကစီစဉ်ထားပြီးပြီလို့အငယ်ဝင့်ထိန်ဆိုလိုတဲ့သဘောလားရှင
်အဲ့ဒါကဒီလိုရှိတယ်လေဒေါံဆန်းကြီးကိုယ်တိုင်ကကော်မူးမှာရွေးခါမယ်ဆိုတော့ကော်မူးနဲ့ပတ်သက်တဲ့အသုံးစရိတ်ကတော့သူ့အသုံးစရိတ်သူတို့ရဲ့အသိတရားကြော်ရအကြောင်းမရှိပါဘူး။သို့သောအလားဒီခိုင်မီရသွားရင်ခိုင်မီရကိုရစီကိုခိုင်မီရကိုစဲဒီမြတ်ပြီးတော့ကြားခံခိုင်းတယ်။နောက်ပြီးတော့ချင်းမီရသွားရင်ချင်းမီရကိုစဲဒီကိုမြတ်ခံတယ်ကြားခံခိုင်းတယ်ဆိုအဲ့ဒီအသုံးစရိတ်ကကောင်းဆောင်အနေနဲ့လည်းဖြစ်တယ်။ဘိုးအောင်နိုင်ဖွဲ့ကိုစားတဲ့သွားတဲ့အတွက်ကြောင့်မလို့ဒီစားကသူကြီးရင်းမှာအသုံးစရိတ်ပုံမှုကတော့ရတဲ့တက်တာပေါ့ခင်ဗျာ
။ဟုတ်ကဲ့ရှင်။ဆိုတော့တခြားနိုင်ငံရေးပါတီတွေမှာရောဥပမာဒီငွေကျပ်300ထက်သုံးထားတာမျိုးတွေ့ရတာရှိပါလားရှင်။ဥပမာပေါ့နော်ဒီကြံခိုင်ရေးပါတီမှာဆိုဟုတ်ကဲ့
။ကျားမှာဒီလေးပြောတော့ကျွန်တော်စိတ်နဲ့မှန်းတာတော့မှတချို့လူရှင်တိတ်ထောင်နဲ့ချီကုန်နေတုံးထားရဒါပေမဲ့ဟိုကပေါ့တက်တဲ့တက်ကပြပါဆိုတော့ကွက်ကြတယ်အဲ့လိုမှဥမာဆိုတရားကဘယ်လောက်ပေးရပါ냐ဆိုတဲ့ဟုတ်ပြီခင်ဗျာပြေတော့ခင်ဗျာတက်တဲ့ခံနိုင်မလားလက်မှတ်ထိုးနိုင်မလားအဲ့ကြတော့ဘယ်သူမှမလာတော့အဲ့လိုမျိုးရှိရကျွန်တော်တို့ကတိတော့တိတယ်တက်တဲ့စားမိဒါပေမဲ့တခုတော့ရှိတယ်ပြီးပြီးတော့မှဆိုရင်ကိုချိုးကြီးဝင်လို့ဘာလို့တုံးနေတာဆိုရင်သူက graduate ရတဲ့တက်မလို့ရတဲ့ graduate 3640ခုရှင်ရလို့ပြောတယ်ဒါပေါ်တင်းကြီးမဲ့ဝဲတာပဲအဲ့လိုမျိုးကျတော့ကျွန်တော်ကဘယ်လိုလုပ်အမှန်တရားမသိဘူးအခုတော့စဉ်းစားတော့မှရှိသေးတယ
်ဟုတ်ကဲ့မဲဆွယ်စီယုံရေးကာလတွေမှာကိုစလဲအတုံးစရိတ်ချက်သိန်း100နဲ့ပတ်သက်ပြီးတော့ NLD ပါတီရဲ့ကိုစလဲလောင်းတွေမှာတော့ပြဿနာတက်နိုင်စရာမရှိဘူးလို့ပြောလို့ရမလားရှင်ဟုတ်ကဲ့
အဲမရှိဘူးဗျာဒါကြောင့်ဆိုခုနကကျွန်တော်ပြောသလိုပေါ့ NLD လို့တော့ကိုစလဲလောင်းတွေကပတ်စံတက်ထိုင်တဲ့လူကလက်တွေ့စားပဲရှိတယ်အများစုက60ရဲ့အနည်းကပတ်စံမရှိတဲ့လူဆိုတချို့ဆိုသိန်း100တောင်မပိုးဘူးသူကဒီတိုင်းမှာနေနေပါဆို50 60တောင်မှချစ်ချစ်ချို့တုံးရတာအဲ့ဒီပုံပုံတွေကိုကျွန်တော်ဘဟုအောင်နိုင်ရနေနေအခုပြောလို့ရသူနည်းပါကျောင်းလေးလေးဖြစ်သွားတာဥမာဆိုတော့နာမည်တော့မပြောတော့ပါဘူးတချို့ပြည်နယ်တွေမှာဘဝနဲ့အသုံးပြပြီးတဲ့တရားကို30အဲ့30ကတော့သူတို့မှအဝင်ပြတယ်ထက်ကတော့သူတို့ဟာလာဘိုင်နိုင်ရိုက်တာတို့မော်တော်ဆိုင်ကားတာတို့သူတို့အသုံးပြတယ်ဒါတွေကလည်းဘဝနဲ့သိရတဲ့အခုတချို့နေရာဆိုဘဝသိစိတ်တကွယ်ရှင်းပြီးတော့နေတယ်ကိုသွားပြီးတော့ကူညီလုပ်ကန်ပေးနေပါတယ်
ဟ ဟုတ်ကဲ့ရှင်ရွေးကောက်ခံရတဲ့ကိုယ်စားလှယ်လောင်းတွေကန့်ကွက်လွှာပေါ့နော်ပြင်ဆင်နေတာနဲ့ပတ်သက်ပြီးတော့လည်းသိချင်ပါတယ်ရှင် NLD ပါတီဘက်ကအခုတိုင်ကြားလွှာပေါ့နော်ဘယ်လောက်အထိတက်လာနိုင်စရာရှိပါလဲရှင
်အခုနောက်လောက်ဆိုတော့ကျွန်တော်တို့ကိုကန့်ကွက်တာဆိုတာနှစ်နေရာပဲတွေ့သေးတယ်တိုးတိုးလည်းနောက်ထပ်လာရရှိပါသေးတယ်သူတို့ကန့်တတ်တာကတော့ခဏရဲ့တင်ကန့်ကွက်လာတင်ရမယ်လို့ပြောတာဟုတ
်ဟုတ်ကဲ့ NLD ပါတီဘက်ကရောတိုင်ထားတာအလုံးဘယ်လောက်ရှိမလဲရှင်ဘယ်ပါတီတွေကိုအဓိကတိုင်လို့ရှိလဲ
တိုင်ထားတာကဟာရွေးကောက်ခံတိုင်ကြီးတိုင်ကြီးကအများကြီးတရားလောက်ရှိတယ်သူတို့yes ခဏရရအေးယူတာတုံးလေးမှုလောက်ရှိတယ်ဒါပေမဲ့ဘာမှလွတ်ခဲနေတာအမှုတွေကအများစုပေါ့
ဟုတ်ကဲ့ဝေးချက်ခံရတဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုရောတခြားပါတီတွေကဘယ်သူတွေကကန့်ကွက်ထားပြီးတော့အငယ်ဦးဝင်းထိန်တို့တိထားတာရှိပါလဲရှင
်ဒီလိုဒီချက်တိလာတော့မနေ့ကရန်ကုန်တိုင်းခန်းသမီးမျိုးနယ်ကတယောက်လာတယ်သူ့ကိုလည်းဒီခေပြောရနေပြီးတော့ရေကောက်ပွဲကာလမှာဥပဒေမြင်ဆိုတော့ကန့်ကွက်လာတင်နေတယ်တင်နေဥစားခဲလို့ဒီနေရာကြီးအချက်လျက်ခံလို့ရတယ်သူတို့ကမခံလို့သူတို့တင်ရတယ်မခံလို့မခံလို့မကြောက်နဲ့လားတခုတော့ရှိတယ်တရားဥပဒေတိုင်းချဖို့ကကိုမျိုးနဲ့မှာရုပ်ကပဲဥပဒေကိုနားလဲတဲ့ရှေ့နေတွေကိုရှာထားလို့တော့ပြောထားတယ
်ဟုတ်ကဲ့ရှင် NLD ပါတီကရွေးချယ်ခံရတဲ့ကိုယ်စားလှယ်လောင်းတွေနဲ့ပါတီဥက္ကဋ္ဌထောင်ဆန်းစုကြည်နဲ့တွေ့ဖို့စီစဉ်နေကြပါတယ်ပြောပါတယ်ဆိုလေဘယ်နေ့ဘယ်အချိန်မှာဘယ်သူတွေနဲ့တွေ့ဖို့စီစဉ်ထားပါလဲရှင
်အဲအောက်မှာပြည်ကရွေးချယ်ခံထားတဲ့ကိုယ်စားလှယ်လောင်းတွေကိုတော့ဒီလ28ရက်နေ့စနေနေ့မှာမနေ့9နာရီမှာတစ်ချိန်ပေါ့အဲ့ဒါလူများလို့တစ်ချိန်ခွဲပြီးတော့ခုနိုင်မှာတစ်ချိန်နေ့တနေ့မှာတစ်ချိန်ခွဲပြီးမယ်။နောက်ထပ်မှာပြီးကကိုယ်စားလှယ်တွေကိုတော့ပြီးပြီးတော့မှနောက်လာဒီမလာ9ရက်နေ့မှာမနေ့တစ်ချိန်ညနေတစ်ချိန်အဲ့လိုခွဲပြီးမယ်။
ဟုတ်ကဲ့အင်္ဂဝင်းထိန်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။